ဟောင်ကောင်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ဆန္ဒပြမှုအတွင်းကားပါကင်အမြင့်ပေါ်ကပြုတ်ကျတဲ့ဆန္ဒပြတက္ကသိုလ်ကျောင်းသားတယောက်ဒီကနေ့သေဆုံးသွားပါတယ်။ဟောင်ကောင်သိပ္ပံနဲ့ဤပညာတက္ကသိုလ်ကအသက်22နှစ်အရွယ်ကျောင်းသား6ဆာလော့ခ်တယောက်ပါကင်ထဲမှာသွေးအိုင်ကြားမင်မျောနေတာကိုတနင်္လာနေ့မနေ့အစောပိုင်းကတွေ့ရှိခဲ့ပြီးတဲ့နောက်ဆေးရုံတင်ခဲ့တာဖြစ်ပါတယ်။ကောင်လုံးကျွန်းကဆန္ဒပြပွဲတွေအတွင်းအဲ့ဒီကားပါကင်နားမှာရဲတွေနဲ့ဆန္ဒပြသူတွေအထီးကရုံဖြစ်ခဲ့ပါတယ်။ရဲတွေကိုအရာဝတ္ထုတွေနဲ့ပစ်ပေါက်တဲ့ဆန္ဒပြသူတွေကိုရဲတွေဘက်ကမျက်ရည်ယိုပုံးတွေနဲ့လူစုခွဲခဲ့ပါတယ်။တေဆုံးသွားတဲ့ကြောင်သားချောင်းဘလို့ကြောင့်ကားပါကင်အမြင့်ကနေပြုတ်ကျတယ်လဲဆိုတာအတိအကျမသိရပေမဲ့မျက်ရည်ယိုပုံးတွေရှောင်ရင်းနဲ့ပြုတ်ကျခဲ့ပုံရတယ်လို့ဟောင်ကောင်ကလာတဲ့သတင်းတွေကပြောပါတယ်။ရဲတွေနောက်ကလိုက်လို့ကျောင်းသားထွက်ပြေးရင်ပြုတ်ကျတေဆုံနေဆိုတဲ့ပြောကြားမှုကိုတော့ဟောင်ကောင်ရဲတပ်ဖွဲ့ကညင်းဆိုပါတယ်။သူဘယ်လိုကြောင့်တေဆုံခဲ့တယ်ဆိုတာအပြည့်အဝစုံစမ်းသွားမယ်လို့လည်းရဲတပ်ဖွဲ့တာဝန်ရှိသူကသတင်းစာဆင်းလင်းပွဲမှာဒီကနေ့ကတိပေးသွားပါတယ်။ဟောင်ကောင်ဆန္ဒပြပွဲတွေကိုဥဆောင်လှုပ်ရှားသူတစ်ယောက်ဖြစ်တဲ့ဂျော့ရှွာဝေါင်းကဝန်ထမ်းချင်းအထိတ်မှန်အမဲရောင်တွေဝေချဖို့ဟောင်ကောင်မြို့ကန်တွေကိုတိုက်တွန်းထားပါတယ်။ဆန္ဒပြကျောင်းသားတေဆုံသွားတဲ့သတင်းထွက်လာပြီးနောက်မှာပဲဟောင်ကောင်တဝမ်းမှာအောက်မေ့ချင်းအထိတ်မှန်အခမ်းအနားတွေကျင်းပနေကြပါတယ်။